ကျမဆုမမရှင်မကြခင်ကျင်းပမဲ့2020ရွေးကောက်ပွဲမှာမဲပေးမဲ့ပြည်သူတွေနဲ့မဲယုံဝန်ထမ်းတွေကယောဂကူးစက်မှုကာကွယ်ရေးရွေးကောက်ပွဲကော်မရှင်နဲ့ကျန်းမာရေးဌာနတွေဘာတွေကြိုတင်စီမံထားသလဲဆိုတာပြောပြပေးချင်ပါတယ်မြန်မာနိုင်ငံတွင်းမှာကမ္ဘာကယောဂကိုဗစ် -19 ကူးစက်သူပေါင်း 38,000 ကျော်နဲ့သေဆုံးသူ900ကျော်အထိရှိနေတဲ့အချိန်ကယောဂကာလပါတီစုံဒီမိုကရေစီအထွေထွေရွေးကောက်ပွဲကြီးဟာလာမယ့်နိုဝင်ဘာလ10ရက်မှာကျင်းပတော့မှာပါရွေးကောက်ပွဲမှာပြည်သူတွေဘေးကင်းလုံခြုံစွာမဲပေးနိုင်ရေးစီစဉ်ထားပါတယ်လို့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်အဖွဲ့ဝင်ဦးမြင့်နိုင်ကဒီကနေ့နေပြည်တော်မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
်ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတော့ကိုဗစ် -19 ဆွဲကပ်နေတဲ့အချိန်ကာလအတွင်းမှာဒီရွေးကောက်ပွဲကြီးကျင်းပတယ်ကိုဗစ် -19 ကလည်းအရေးကြီးတဲ့မျိုးရွေးကောက်ပွဲကလည်းအရေးကြီးတယ်အတော့ဒီရွေးကောက်ပွဲမှာမဲဆန္ဒရှင်တွေမဲပေးပိုင်ခွင့်ရှိတဲ့လူတွေအားလုံးမဲယုံကိုလာရောက်ပြီးတော့မဲပေးတဲ့အခါမှာဘေးကင်းလုံခြုံစွာနဲ့ရောဂါကူးစက်ခြင်းမှမခံရအောင်နိုင်ငံတကာအတွေ့အကြုံတွေကျွန်တော်တို့ဒေတာစီးပူးခဲ့ပါတယ်အထူးသဖြင့်ဘလို့ပဲကိုဗစ် -19 ရောဂါဆွဲကပ်နေတဲ့နိုင်ငံတွေကကျင့်ပါကြတဲ့ရွေးကောက်ပွဲအတွေ့အကြုံတွေလည်းယူပြီးတော့ကျွန်တော်တို့တည်တည်ချာချာကျွန်တော်တို့စီမံထားပါတယ်
ရွေးကောက်ပွဲကျင်းပခွင့်ရှိတဲ့ပြည်နယ်နဲ့တိုင်းဒေသအလိုက်ကြိုတင်ပြင်ဆင်မှုတွေလုပ်နေတဲ့အထက်မှာတော့လူဦးရေထူထပ်များပြားတဲ့ AR တိုင်းတွင်းမှာမဲယုံပေါင်း 9,800 ကျော်အတွက်ကျန်းမာရေးဆိုင်ရာကြိုတင်ပြင်ဆင်ထားပါတယ်လို့ AR တိုင်းကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကပြောပြပါတယ
်ရွေးကောက်ပွဲအတွက်ကတော့ကျွန်တော်တို့ကကျန်းမာရေးဝန်ထမ်းတိုင်းကိုကျွန်တော်မဲယုံတိုင်းမှာမဲယုံပေါင်း 9,848 ဦးရှိပါတယ် 9,848 ဦးကိုကျွန်တော်ဒီကျန်းမာရေးအစောင့်ညှိနှိုင်းဝန်ထမ်းတူတူမဲယုံမှာတော့ဘယ်သူဆိုရအောင်တာဝန်ချထားပြီးသားဖြစ်တယ်ဒီပြည်သူများတွေကလည်းကျွန်တော်တို့ကကြိုတင်ပြီးတော့မှရွေးကောက်ပွဲကော်မရှင်အနေနဲ့လည်းနော်လိုအပ်တဲ့ဒီ mask တွေကျင်းကျေဖေးရှိလေအဆောက်ရှာရဲ့သူတို့ကခါရဲပေးနေ social distancing 6ပေးกว่าနေပြီးတော့တန်းစီဖို့ရဲ့နောက်ကကျွန်တော်တို့ AI တိုင်းနေလူတွေများတယ်တချို့မဲုံတွေမှာ3,000ကျော်တယ်တန်းစီမှုနည်းအောင်မဲပေးမဲ့ဟိုပေါ့ကောင်တာကြီးထပ်ပြီးတော့ခွဲထားတယ်လုံခြုံရေးတော်လည်းရဲရဲတာဝန်ချထားတယ်နောက်တစ်ခုကတစ်ခုဆာဘက်ကနေမကူအောင်မှတ်ပုံနဲ့မကူအောင်လည်းခါရဲ plastic အလုံးရှင်းထားတယ်နောက်ရေးပေါ်နေတဲ့ operation center emergency operation EOC ဖွင့်ပြီးတော့ဒါအဲ့ဒီမှာဆောင်ရွက်ပါမယ်အပေါ်လိုရရင်လည်းရုပ်ကောက်ပေးမှနေမကောင်းဖြစ်တဲ့ရှင်လည်းကိုဗစ်မပြန်ပေါ်အောင်အမ်ဘူလန့်ရှင်းထားမယ်ဒါရီလည်းအကျိုးတင်ပြီးတော့ဆွေးနွေးထားပါခင်ဗ
ျဒီလိုမျိုးရွေးကောက်ပွဲကော်မရှင်နဲ့သက်ဆိုင်ရာကျန်းမာရေးဌာနတွေဘက်ကစီစဉ်ထားတယ်လို့ဆိုပေမဲ့ကုသမြန်ကယောဂကာလရွေးကောက်ပွဲမှာမဲလာပေးမဲ့ပြည်သူတွေရဲ့လုံခြုံရေးနဲ့ကျန်းမာရေးအစီအမံတွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးအရက်ဖက်အဖွဲ့အစည်းတွေဘက်ကတော့အထူးစိုးရိမ်နေကြဆဲဖြစ်ပါတယ်အရက်ဖက်အဖွဲ့အစည်းအနာဂတ်အလင်းနဲ့ဆုံးမက်ကအမှုဆောင်ဒါရိုက်တာမတ်တတ်တအောင်ကသူ့စိုးရိမ်ချက်ပြောပြပါတယ
်မနေ့အထိဆိုရင်ထောင်ကျော်ကူးစက်မှုလုံးတွေရှိနေတယ်စေဆုံးမှုလုံးကလည်းအနည်းနဲ့စေကနန်းဆုံးနေရပေါ့နော်ဒီလိုမျိုးအခြေအနေမှာပြည်သူတွေရဲ့ဒီရွေးကောက်ပွဲမှာမဲသွားပေးရမှာခါပြည်သူရဲ့လုံခြုံရေးပြီးတော့မဲယုံတွေမှာစောင့်မမဲ့မဲယုံမှုတွေရဲ့လုံခြုံရေးတကယ်တကယ်ကိုဗစ်ဆိုတာကကျမတို့ကလူစုလူဝေးမလုပ်ရဘူးလူစုလူဝေးလို့ချင်းအဖြစ်ဒါကျမကြီးနဲ့ပတ်သက်ပြီးတော့အင်မတန်မှဆင်ခေါ်ချက်ရှိနေတဲ့အခြေအနေတွေအခုလက်ရှိဆိုရင်မနိုင်မနေအခြေအနေမှာရှိနေသေးတယ်အခုတည်းကတရားဟုတ်ဖြစ်နေသေးပဲတကယ်လို့ရေကောက်ပွဲမှာကူးချက်သွားမယ်ဆိုရင်ဘယ်လိုစီစဉ်ထားလဲမဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဒီမဲသွားပြီးလုံခြုံရလားဆိုတော့ဒီစိုးရိမ်မှုတွေပေါ့နော်ဒါတွေအတွက်ကိုလည်းပဲပေါ့နော်ဘယ်လိုစီစဉ်ထားတယ်ဆိုတာမျိုးလဲရှိဖို့လိုအပ်တယ်လို့ကျွန်မအနေနဲ့မြင်ပါတယ်ရှင
်လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်2020ရွေးကောက်ပွဲမှာတော့ပြည်နယ်နဲ့တိုင်းဒေသကြီးမဲဆန္ဒနယ်1,158နယ်မြေအတွက်ပါတီပေါင်း92ပါတီကပါတီကိုစားပြုနဲ့တတိပုဂ္ဂလကိုယ်စားလှယ်ပေါင်း9,839ဦးပါဝင်ရှင်ပြိုင်ကြမှာပါဒီလိုတနိုင်ကလုံးတိုက်တာနဲ့ကျင်းပမယ်မဲယုံပေါင်း4,100ဝန်းကျင်အတွက်ကတော့မဲယုံဝန်ထမ်း4,100တာဝန်ယူမှာဖြစ်ပါတယ်မဲပေးမဲ့သူပေါင်းကတော့38,000တန်းကျော်ရှိမယ်ဆိုပြီးရွေးကောက်ပွဲကော်မရှင်ဘက်ကတော့ကြေညာထားပါတယ်ရှင်ကျမစုမမ